တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကလည်းပိုင်ဆိုင်ရောက်ကြေညာထားကြတဲ့ကျွန်းတွေကိုပိုင်ဆိုင်မှုပြသတဲ့အနေနဲ့ဂျပန်နိုင်ငံရဲ့အလဲအနဲ့ထက်ထန်းကြောင်းတွေမှာတင်ကြားဖို့စီစဉ်နေပါတယ်။သူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေဟာဂျပန်နိုင်ငံနယ်နိမိတ်အတွင်းမှာတည်ရှိတဲ့အကြောင်းဆရာရီအနေနဲ့တင်ကြားဖို့ပြန်လည်စီစစ်သုံးသပ်နေတဲ့အကြောင်းပညာရေးဝန်ကြီးဟာကူဘန်ရှီမိုမူရာကအင်္ဂါနေ့ကပဲပြောဆိုခဲ့တာပါ။ကျောင်းသင်ခန်းစာမှာထက်သွင်းဖို့စီစဉ်နေတဲ့ကျွန်းတွေထဲမှာတော့ဂျပန်နိုင်ငံကတာကေရှိမာလို့ခေါ်ပြီးတောင်ကိုရီးယားကဒေါက်တိုလို့ခေါ်တဲ့ဂျပန်ပြည်လည်ပြည်နယ်ကကျွန်းစုတွေနဲ့ဂျပန်နိုင်ငံကဆန်ကေကူလို့ခေါ်ပြီးတရုတ်နိုင်ငံကဒါယာအိုယူလို့ခေါ်တဲ့အရှေ့တရုတ်ပြည်လည်ပြည်နယ်ကလူသူမနေတဲ့ကျွန်းစုတွေပါဝင်ပါတယ်။ဂျပန်နိုင်ငံရဲ့အစီအစဉ်နဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံကတော့ဂျပန်သံမတ်ကြီးကိုစင့်ခေါ်ကန့်ကွက်ခဲ့တာပါ။အစီအစဉ်ကိုရှုံ့ချခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကလည်းဂျပန်နိုင်ငံဘက်ကပြန်လည်ရုပ်သုံးမှုပြက်ကွက်မယ်ဆိုရင်လိုအပ်တယ်လို့တုံ့ပြန်ဆောင်ရွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံရဲ့အစီအစဉ်နဲ့ပတ်သက်လို့မချေမနှက်ဖြစ်ခဲ့တဲ့တရုတ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကလည်းကန့်ကွက်ကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံဟာဒီကျွန်းစုတွေကိုရှေးပိုသနီကာလကလေးကပိုင်ဆိုင်ခဲ့တဲ့သမန်ဖြစ်ရမယ်တွေကိုဂျပန်နိုင်ငံအနေနဲ့လေးစားဖို့လိုတယ်လို့လည်းပြောဆိုသွားပါတယ်။